2016ရွေးကောက်ပွဲကိုချောင်းဝင်နှောက်ယှက်မှုနဲ့အမေရိကန်တန်တမာရင်ကိုနှောက်ယှက်ပေးဖို့အတွက်ရုရှားကလှုပ်ဆောင်မယ်လို့တန်လျက်ရှိမှုအပေါ်အိုဘားမားအစိုးရအဖွဲ့ကတုံ့ပြန်လာတဲ့ပတ်သက်ပြီးအဖွဲ့ဝင်တွေပို့ပြီးတိလာစေဖို့အတွက်အမေရိကန်ထက်လွတ်သောနိုင်ငံခြားဆက်ဆံရေးကော်မတီကချက်တဲ့ပရင်းနေမှာတကပိတ်ဆွေးနွေးပွဲတစ်ခုပြုလုပ်မှာဖြစ်ပါတယ်။ကော်မတီဥက္ကဋ္ဌဂျွန်မက်ကင်းကတော့ရုရှားရဲ့ချောင်းဝင်နှောက်ယှက်မှုဟာစစ်ကြေညာမှုတရားလိုဗိုလ်တပ်ဖူးနယ်မှာပြောကြားခဲ့ပါတယ်။ကျန်းမာပွဲမှာထောက်လှမ်းကြီးကဲ James Clapper အပါအဝင်အမေရိကန်ထောက်လှမ်းရေးအရာရှိတွေကော်မတီရှေ့မှာထွက်ဆိုကြမယ်လို့ညွှန်လင်းရပါတယ်။သမ္မတ Barack Obama ကလည်းပြီးခဲ့တဲ့လထဲမှာပဲရုရှားကိုလက်တုံ့ပြန်တဲ့အနေနဲ့အရေးယူတန်းခတ်မှုအစ်စ်တွေကိုချမှတ်ခဲ့တာပါ။အစ်စ်မြန်ထောက်လှမ်းရေးအချက်လက်တွေနဲ့ပတ်သက်ပြီးသူ့ကိုပြောကြားဖို့အတွက်နှစ်ရက်အလိုမှာပဲအရေးကောက်ခံသမ္မတ Donald Trump ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေကိုတယောလှောင်ပြောင်လိုက်တယ်လို့ American နိုင်ငံရဲ့ပြည်မသတင်းမီဒီယာကြီးတွေကလည်းဝေဖန်လိုက်ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့လ American သမ္မတရွေးကောက်ပွဲမှာကန့်သက်သတင်းအချက်လက်တွေကိုကွန်ပျူတာဖောက်ထွင်းမှုလုပ်ပြီးမဲမပေးခင်မှာအချက်တချို့ကိုရွေးပြီး American မဲဆန္ဒရှင်တွေကိုဖောက်ချတာမျိုးနဲ့ရုရှားကလည်းချောင်းဝင်နှောက်ယှက်တယ်ဆိုတဲ့အမြင်တွေပေါ်မှာလည်းဆက်ပြီးမေးခွန်းတွေထုတ်ခဲ့တာပါ။ဗိုလ်တပ်ဦးနဲ့က Twitter ဆက်မျက်နှာမှာ Trump ရဲ့ဇက်တိုက်ရေးသားချက်တွေထဲမှာသူသမ္မတအဖြစ်ကြမ်းကျင်ပြီးသမ္မတအင်ဗျူရောက်ဖို့16ရက်ပဲလိုတော့ချိန်မှာ Hillary Clinton ရွေးကောက်ပွဲရှုံးနေတာ John Podesta နဲ့အပြန်အလှန်ရေးသားတဲ့ email မိတူထောင်ပေါင်းများစွာကို hacker ကူးနိုင်အောင် Democratic Party DNC ကဘာကြောင့်ပေါ်ဆာတယ်လဲလို့မေးခွန်းတွေထုတ်ခဲ့တယ်လို့Republican Party RNC လို့ hacker ရန်ကနေကာကွယ်မှုတွေဘာကြောင့်မလုံနိုင်ရတယ်လဲဆိုတော့မေးခွန်းတွေကိုထုတ်ခဲ့တာဖြစ်ပါတယ်။ American ရွေးကောက်ပွဲကိုဂျောင်းဝင်နှောက်ယှက်ဖို့နိုင်ငံရေးချမ်းရဲ့ကြိုးပမ်းမှုဖြစ်နိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးထောင်လိုင်းရဲ့တိုင်ဝမ်ရဲ့သုံးသက်ချက်ပြီးစီးသွားပြီလို့ American တာဝန်ရှိသူတွေကဗိုလ်တပ်ဖူးနယ်မှာအတည်ပြုပါတယ်။တာဝန်ခံတွေကသမ္မတ Obama ကိုချက်တဲ့ပြင်းနယ်မှာရှင်းပြမှာဖြစ်တယ်လို့ Trump ကိုတော့တောက်ကြနေမှာရှင်းပြမှာဖြစ်ပါတယ်။